Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့ရောဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ12ရက်သင်္ကြန်အကြိုနေ့အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ71 1925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာရှိတဲ့သင်္ကြန်အကြိုနေ့ဖြစ်ပါစေရှင်ကျွန်မခင်ပြူထွေးပါသမရဘရက်အိုဘားမားအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့နိုင်ငံတကာကုန်သွယ်ရေးစာချုပ်ကြီးနှစ်ခုကနေရရှိလာတဲ့အကျိုးမြတ်တွေကိုပြည်သူတွေပို့ပြီးတော့လက်ခံလာအောင်လုပ်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဒီကနေ့မိန့်ခွန်းပြောဖို့ရှိပါတယ်။ဒီနေ့မြန်မာသမရအိမ်တော်မှာကျင်းပတဲ့ကြံပွဲမှာတော့တက်နဲ့ရက်ဖက်ဆက်ဆက်ရေးအကြမဟာတိုင်းချားတယ်လို့ဖြစ်မနေစေချင်ဘူးလို့သမရဦးထင်ကျော်ကပြောကြားလိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းရောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။မြမအသာတင်းကြံအချိန်နှစ်တစ်ကူအခါသမရမှာအမေရိကန်သမရကိုစားကာကွယ်ရေးဝန်ကြီးဂျွန်ကယ်ရီကမြမပြည်သူပြည်သားတွေအတွက်ဆုတောင်းမေတ္တာပို့တာလိုက်တဲ့သတင်းမှာတော့
On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Tinjian and the New Year.
အမေရိကန်ကာကွယ်ရေးဝန်ကြီးဂျွန်ကယ်ရီပါရှင်အပြည့်အစုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်တင်းကြံကာလအတွင်းရွှေပြောင်းအလုပ်သမားတွေလွတ်လပ်စွာအိမ်ပြန်နိုင်တယ်လို့ထိုင်းအစိုးရကလည်းအထူးအမိန့်ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြသွားဖို့ရှိတယ်လို့တင်းကြံကာလအထိမ်းမှတခြင်းလက်ဆောင်ကိုလည်းသတင်းဆောင်မတွေအပြီးမှထုတ်လင့်ပေးသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
သမရဥပမာအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့ကုန်သွယ်ရေးစာချုပ်ကြီးတစ်ခုကနေရရှိလာမဲ့အကျိုးမြတ်တွေကိုပြည်သူတွေပုံမလက်ခံနားလည်လာအောင်အမေရိကန်နိုင်ငံသားယုံကြည်ဂျွန်ကယ်ရီမိန့်ခွန်းပြောဖို့ရှိပါတယ်။အစိုးရအရက်ဖက်နဲ့မြဝရတိုင်းဆိုင်ရာခေါင်းဆောင်တွေကိုဒီကနေ့အင်္ဂါနေ့ Los Angeles မြို့မှာဝန်ကြီးကယ်ရီတွေ့ဆုံမိန့်ခွန်းပြောမှာပါ။ Pacific ရဲ့ဝန်ထမ်းဒေသနိုင်ငံ12နိုင်ငံသားကတမိုင်းဝင်လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP Pacific ရဲ့ဝန်ထမ်းဒေသပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်နဲ့အမေရိကန်နဲ့ဥရောပသမဂ္ဂတို့ညှိနှိုင်းရယူခဲ့ကြတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေး TTIP သဘောတူစာချုပ်တွေကနေရရှိလာမဲ့အမျိုးသားလုံခြုံရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့ဦးကြီးကယ်ရီကရှင်းလင်းပြောကြားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်Pacific ရဲ့ဝန်ထမ်းဒေသပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် TPP ဟာစီးပွားရေးအခွင့်အလမ်းတွေဖန်တီးတာထက်အများကြီးပိုမှာဖြစ်ပြီးတော့စံတန်မိုးတွေမြင့်မားလာစေဖို့ဖြစ်တယ်လို့ပြီးခဲ့တဲ့ဩဂတ်စ်လတုန်းကဒီစင်ကာပူနိုင်ငံမှာပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုမှာလည်းဝန်ကြီးကယ်ရီကပြောခဲ့ပူပါတယ်။ TPP သဘောတူစာချုပ်ချုပ်ဆိုထားတဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံပေါင်း17နိုင်ငံဟာကမ္ဘာစီးပွားရေးရဲ့40%ရာခိုင်နှုန်းကိုကိုယ်စားပြုတာပါ။ဒီသဘောတူစာချုပ်ကိုသက်ဆိုင်ရာနိုင်ငံတွေကဝန်ကြီးတွေကနေပြီးတော့ဒီပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲလက်မှတ်ရေးထိုးခဲ့ကြပြီဖြစ်ပေမဲ့လို့ကွန်ဂရက်စ်လွှတ်တော်ကဒါကိုအတည်ပြုရအောင်ပါပါ။ကွန်ဂရက်စ်လွှတ်တော်အမတ်တချို့ကတော့ဒီသဘောတူစာချုပ်ဟာအမေရိကန်ရဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေနိုင်တယ်လို့ဆိုပြီးသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ပေါ်ပြောဆိုထားပါတယ်ရှင်
။နှစ်စဉ်ဖြစ်နေကြပွင့်လင်းရသည့်တိုက်ပွဲတွေကိုစတင်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်တွေကကြေညာလိုက်ပါတယ်။2013ခုနှစ်တုန်းကတည်ဆုံသွားရတဲ့တာလီဘန်ခေါင်းဆောင်မူလာမိုဟာမက်အိုမာကိုဂုဏ်ပြုတဲ့အနေနဲ့ဒီနှစ်စစ်စင်ရေးကို Operation Omari လို့အမည်ပေးထားကြောင်းအစ္စလာမစ်အစွန်းရောက်တာလီဘန်တွေကအင်ကာဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အိုမာတည်ဆုံကြောင်းတာလီဘန်အဖွဲ့ကမနစ်တုန်းကထုတ်ဖော်ဝန်ခံခဲ့ပါတယ်။တာလီဘန်အဖွဲ့အနေနဲ့အသေးခံဘုံခွဲသမားတွေကိုတုံပြီးအာဖဂန်အစိုးရရဲ့အချက်အချာကြားတဲ့နေရာတွေကိုရောအာဖဂန်နစ္စတန်မှာတက်ချထားတဲ့နေတိုးတပ်ဖွဲ့တွေကိုပါအပြင်းထန်တိုက်ခိုက်သွားဖို့ရည်ရွယ်ထားပါတယ်။အမေရိကန်ဦးဆောင်တဲ့အင်အားစုတွေက2000ခုနှစ်မှာတာလီဘန်တွေကိုဖျောက်ချခဲ့ပြီးတဲ့နောက်တာလီဘန်အုပ်စုကအနောက်နိုင်ငံတွေကြောတောက်နှောက်ခံပေးထားတဲ့အာဖဂန်အစိုးရကိုဆန့်ကျင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်။နယူးယောက်နဲ့ဝါရှင်တန်ဒီစီမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းပြီးခဲ့တဲ့တစ်နှစ်တည်းမှာတင်အာဖဂန်နစ္စတန်မှာအရသာ 11,000 ကျော်သေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။
ဒီကနေ့ဖေဖော်ဝါရီလကအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဝင်ဆက်ဆက်ပြီးခဲ့တဲ့ဆီးရီးယားမှာပစ်ခတ်တိုက်ခိုက်မှုတွေရက်စက်ရေးသဘောတူစာချုပ်ဟာပြက်လူနီးပါးဖြစ်နေပြီလို့ဆီးရီးယားသမ္မတဘက်ရှားရဲ့အာဆက်ယာရုကပြုတ်ကျရေးငန်းနေတာတိုက်ပွဲဝင်နေကြတဲ့သဘုံကောင်းဆောင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကပြောပါရယ်အလက်ပိုမျိုးမှာအစိုးရဘက်ကထိုးစစ်ဆင်နေတာတွေကိုသူတို့ဘက်ကပြန်လည်တုံ့ပြန်မှုအစဉ်အသင့်ပြင်ထားပြီးပြီလို့ပြောပါရယ်ပြီးခဲ့တဲ့48နာရီအတွင်းအာဆက်အစိုးရနဲ့ရုရှားတပ်ဖွဲ့တွေဘက်ကနေအပြစ်ရသဘောတူညီမှုကိုချိုးဖောက်လှုပ်ဆောင်လာ66ကြိမ်မကရှိပြီးတော့ဒီလိုချိုးဖောက်လှုပ်ဆောင်တဲ့အစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းကလင်းငယ်9ယောက်နဲ့အမျိုးသမီး9ယောက်အပါအဝင်လူပေါင်း100နီးပါးသေဆုံးခဲ့ရတယ်လို့အဆက်အစိုးရစန့်ချင်ရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်အပြစ်ရသဘောတူညီချက်ဟာအစိုးရအတွက်တင်တာမကအဖွဲ့အစည်းအလုံးအတွက်ထိရောက်မှုမရှိတော့တဲ့လို့ဖြစ်နေတာပါဒီသတင်းပဲနောက်ပိုင်းမှာပြန်လည်စတင်မဲ့ဂျနီဗာမြို့ငင်းငင်းဆွေးနွေးပွဲတွေမှာ တဘုံဘက်ကဆိတ်ဆက်နေတဲ့သူတဦးဖြစ်တဲ့ဘက်စမာခိုဒမာနီကပြီးခဲ့တဲ့ဆယ်ရက်အတွင်းအခြေအနေသိသိသာသာပိုဆိုးလာခဲ့ပြီးအပြည့်ရသဘောတူညီချက်ပြတ်ပြားမဲ့အခြေအနေစိုက်နေတာလို့တနင်္ဂနွေနေ့ကသတိပေးပြောခဲ့တာပါလက်ရှိရယူထားတဲ့ပြစ်ခတ်ရဆယ်ရက်သဘောတူညီချက်ကိုချိုးဖောက်တာတွေရှိနေရမှာအစိုးရနဲ့တဘုံအဖွဲ့တွေကတစ်ဖက်နဲ့တစ်ဖက်လက်ညှိုးထိုးအပြစ်ဖို့နေကြတာပါရှင
်လူ32ဦးသေဆုံးခဲ့ပြီးပြီးခဲ့တဲ့လဘရက်ဆဲတက်ခဲမှုနဲ့ဆက်နွယ်နေသူနောက်ထပ်2ဦးကိုတရားစွဲဆိုလိုက်တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်Ismail F နဲ့ Ibrahim F ဆိုသူနှစ်ဦးကိုအကြမ်းဖက်မှုပြစ်မှုတွေနဲ့တရားစွဲဆိုတာကြောင့်သူတို့နှစ်ဦးဟာ Brussels ဘုံခွဲတိုက်ခိုက်မှုတူဖြုတ်ဝက်ပုံးခုတဲ့တိုက်ခန်းတစ်ခုကိုငှားရမ်းမှုနဲ့ဆက်နွယ်နေကြောင်းအစိုးရရှေ့နေရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ Mohammed Abrini အပါအဝင်လူ6ဦးကို Belgian ရဲကဖမ်းဆီးထားပါတယ်။ Mohammed Abrini ကိုတော့အသေးခံဘုံခွဲသမားနှစ်ဦးနဲ့တွေ့လျက်လေးစိတ်ကလုံခြုံရေးကင်မရာမှာတွေ့ခဲ့ရပါတယ်။အဘရီနီဟာလူ130တေစီခဲ့တဲ့နိုဝင်ဘာပဲရစ်တိုက်ခိုက်မှုနဲ့ဆက်နွယ်နေသူလည်းဖြစ်ပါတယ်။အကြမ်းဖက်သမားတွေဟာပြင်သစ်နိုင်ငံကိုနောက်တစ်ကြိမ်တိုက်ခိုက်ဖို့စီစဉ်ထားပြီးသူတို့တွေကအဓိကကြတယ်လို့တန်တရားအဖြစ်ခံရသူဆလာအဗ်ဒက်စလမ်အဖမ်းခံရပြီးနောက်မှာဘရက်ဆဲကိုအ мян ဆုံးတိုက်ခိုက်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗျူရရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်တက်နဲ့ရက်ဖက်ဆက်ဆံရေးအပြန်အလှန်တဟဆာတာရှိရှိအတူပူပေါင်းဆောင်ရွက်တာဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလက်ကောင်းတွေရလာတယ်လို့ပြည်တွင်းအင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့မြန်မာသမ္မတဦးထင်းကျော်ကပြောဆိုပါရယ်တက်နဲ့ရက်ဖက်ဆက်ဆံရေးမှာမဟာတိုင်းချားတယ်လို့မဖြစ်စေချင်ဘူးလို့နေပြည်တော်သမ္မတအင်တော်မှာလှုပ်တဲ့တကြံပွဲတော်ကိုတက်ရောက်လာတဲ့ဧည့်သည်တွေကိုသမ္မတကပြောကြားသွားတာပါဒီနေပြည်တော်သမ္မတအင်တော်မှာလှုပ်တဲ့တကြံအကြိုနေ့တကြံပွဲတော်ကိုတော့ဒုတိယသမ္မတနှစ်ဦးအပါအဝင်အစိုးရပြည်ထောင်စုဝင်ကြီးရေးနောက်ဒီလွတ်တော်ပိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့တော့တက်ရောက်ခြင်းမရှိပါဘူး။ရန်ကုန်ပြည်ပြည်တော်ခမ်းမရှိဒီရန်ကုန်တိုင်းဒေသကြီးဗဟိုမန်းတက်ကိုတော့ဒီကနေ့တကြအချိုနေ့မှာရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ဖွင့်လှစ်ပါတယ်။ရန်ကုန်မြို့ပေါ်မှာတော့ဒီတကြရေပတ်ခံကားတွေရေပတ်မန်းတက်တွေနဲ့ဒီကနေ့တကြအချိုနေ့ကလေးကပဲစီကားနေပါပြီ။ရန်ကုန်မြို့တူဝနာကွင်းမှာရခိုင်ရိုးရာတကြံပွဲကိုကျင်းပခဲ့ပြီးတော့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကတက်ရောက်ဖွင့်လှစ်ခဲ့တာပါရှင်
။ကင်ညာနိုင်ငံထိန်းသိမ်းရေးစခန်းကထိုင်ဝမ်နိုင်ငံသားတချို့ကိုကင်ညာလက်နက်ကင်အဆောင်တွေကမျက်ရည်ယိုဘုံတုံပြီးနေရာကနေအတင်းဖယ်ရှားကတရုတ်နိုင်ငံကိုသွားတဲ့လေယာဉ်ပေါ်ကိုအတင်းအဓမ္မတင်ပေးခဲ့ကြတယ်လို့ထိုင်ဝမ်ထိပ်တန်းသံတမန်တဦးကဒီကနေ့ပြောပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားဆက်ဆံရေးကိုပုံမိုဆိုးရွားလာစေနိုင်တဲ့တန်တမာဆက်ဆံရေးရှုပ်ထွေးမှုတွေရှိနေချိန်မှာပဲအခုဖြစ်ရဖြစ်ပေါ်လာတာပါ။ထိုင်ဝမ်22ဦးကသူတို့ဆန္ဒနဲ့သူတို့လေရင်ပေါ်လိုက်ပါသွားခဲ့ကြပေမဲ့15ဦးကတော့လိုက်ဖို့ငြင်းဆန်ခဲ့တယ်လို့အနောက်အာရှနဲ့အာဖရိကရေးအားထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနညွှန်ချုပ်အန်တိုနီယိုချန်းကသတင်းနောက်တွေကိုပြောပါရယ်။အခုဖြစ်ရတဲ့ပတ်သက်လို့ကင်ညာရဲတွေကိုထိုင်ဝမ်ကတရားစွဲဖို့စဉ်းစားနေတယ်လို့ချန်းကပြောပါရယ်။ဒါပေမဲ့ထိုင်ဝမ်တန်တမာနေအနေနဲ့အခုလိုထိုင်ဝမ်သားတွေတရုတ်ပြည်ပြန်ဖို့ခံရတဲ့ကိစ္စတွေကိုရပ်တန့်ဖို့တရင်ဝင်နီးတုံးပြီးစူးစမ်းနေတာတွေအခုထိမအောင်မြင်သေးပါဘူး။ပြီးခဲ့တဲ့တနင်္လာနေ့ကထိုင်ဝမ်နိုင်ငံသား၈ဦးကိုကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်ပို့ချိန်မှာအတင်းအခုလိုတင်းမာမှုတွေစတင်လာတာဖြစ်ပါတယ်။2014ခုနှစ်နောက်ပိုင်းကစလို့ထိုင်ဝမ်နိုင်ငံသားတွေအပေါ်မှားယွင်းစွာဆွဆွဲခဲ့တဲ့ဆွဆွဲချက်တွေကိုကင်ညာအာဏာပိုင်တွေကဖျက်သိမ်းပေးခဲ့ပြီးတဲ့နောက်အခုလိုထိုင်ဝမ်နိုင်ငံသားတွေကိုတရုတ်ပြည်ပြန်ပို့တာတွေလှုပ်ဆောင်ခဲ့တာပါထိုင်ဝမ်နိုင်ငံသားတွေကိုထိုင်ဝမ်ကိုပဲပြန်ပို့ပေးဖို့တရုတ်အစိုးရကိုထိုင်ဝမ်ကတောင်းဆိုထားပါတယ
်တိုင်းပြည်ဖန်တာတွေကိုအလွဲသုံးစားလုပ်တယ်အာဂရီလိုက်စားတယ်လို့ဆွဆွဲခံနေရတဲ့ပရဇင်းနိုင်ငံသမ္မတဒီလ်မာရူဆက်အပေါ်အယုံကြည်ရှိမရှိအဆိုမဲခွဲဆုံးဖြတ်ကြဖို့ပရဇင်းလွှတ်တော်ကော်မတီအဖွဲ့ကဆုံးဖြတ်အကြံပြုလိုက်ပါတယ်ပြည်မှုကျူးလွန်ရာရောက်နိုင်တဲ့လုပ်ရက်တွေကိုပရဇင်းသမ္မတကလုပ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအလုံးလောက်တွေ့ရတယ်လို့ဘရာဇီးယားလွှတ်တော်ရဲ့သမ္မတအပေါ်အယုံကြည်ရှိမရှိမဲခွဲရေးဆိုင်ရာကော်မတီဝင်လွှတ်တော်မတ်တယောက်ကပြောကြားခဲ့ပါတယ်။ကော်မတီဝင်ဒီအခြားမဲခွဲရာမှာထောက်ခံမဲ38မဲ၊ကန့်ကွက်မဲ29မဲရရှိခဲ့တဲ့အတွက်မဲခွဲရေးအကြံပြုချက်ကိုအောက်လွှတ်တော်ကိုပေးပို့သွားမှာဖြစ်ပါတယ်။ အောက်လွှတ်တော်မှာမဲခွဲလို့ဒီထောက်ခံမဲ့သုံးပုံနှစ်ပုံရမယ်ဆိုရင်တော့ဒီကိစ္စကိုအထက်လွှတ်တော်မှာဆက်ပြီးတော့မဲခွဲဆုံးဖြတ်ကြမှာပါတပတ်တွင်းအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပြီးတော့ထောက်ခံမဲနဲ့ကန့်ကွက်မဲတိတ်ပြီးတော့အပြတ်အသတ်ဖြစ်မှာမဟုတ်ဘူးနိုင်ဘူးလို့ဆိုပြီးတော့လည်းဒီနိုင်ငံရေးအကြက်ခွက်တွေကပြောနေကြပါတယ်သမ္မတရူဆက်ဖာ2014ခုနှစ်ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရဖို့အတွက်ဘရာဇီးနိုင်ငံရဲ့ယုံရင်းနေတဲ့စီးပွားရေးအခြေအနေကိုဖုံးကွယ်ခဲ့တယ်လို့ဆွဆွဲခံနေရတာပါ။သူမကိုထောက်ခံတဲ့သူတွေကတော့ဒီဆွဆွဲချက်ဟာသူမကိုယာရုကနေဖြုတ်ချဖို့ကြိုးပမ်းလှုပ်ဆောင်နေသူတွေထဲမှာပါဝင်တဲ့ဒုတိယသမ္မတမစ်ရှော့တင်မဲရဲ့အာနာသိမ့်ဖို့ကြက်စီလှုပ်ဆောင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့သမ္မတတင်မဲကလည်းသမ္မတရူဆက်နီတူပဲအားကိလိုက်စားတဲ့ဆိုတဲ့ဆွဆွဲမှုတွေကိုရင်ဆိုင်နေရသူပါရှင်။
အမေရိကန်နိုင်ငံရင်းမှငွေကြေးသုံးပြီးဩဇာထူထောင်တာမျိုးတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဝါရှင်တန် DC မြို့တော် Capital လွှတ်တော်အဆောက်အုံရှေ့မှာတင်းလာနေတော့ကဆန္ဒပြကြသူ400ကျော်ကိုရဲကဖမ်းဆီးလိုက်ပါတယ်။အဲ့ဒီဆန္ဒပြပွဲကို Democracy Spring Democracy ຫນွေဦးလို့နာမည်ပေးထားတဲ့ညွန်ပေါင်းအဖွဲ့ကစီစဉ်တာပါ။အမေရိကန်နိုင်ငံရင်းမှငွေကြေးအမြောက်များသုံးပြီးဩဇာထူထောင်တဲ့အကျင့်ပြတ်ခြားစားမှုမျိုးတွေကို Congress လွှတ်တော်ကချက်ချင်းအဆုံးသတ်နိုင်အောင်ဆောင်ရွက်ပေးဖို့နဲ့အမေရိကန်ပြည်သူတိုင်းတန်းတူထုတ်ဖော်ပြောဆိုခွင့်ရှိတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်ဆောင်ရွက်ပေးဖို့သူတို့အနေနဲ့တောင်းဆိုတာဖြစ်ကြောင်းဒီညွန်ပေါင်းအဖွဲ့ရဲ့အင်တာနက် website မှာဖော်ပြထားပါတယ်။နိုင်ငံရေးမှာငွေကြေးနဲ့ဝင်ရောက်ဆွဲဖက်တာတွေမလုပ်ကြနဲ့ဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ခြင်းခြိတက်ခဲ့ကြပါတယ်။ဆန္ဒပြသူတချို့ဟာ Pennsylvania ပြည်နယ် Philadelphia မြို့ကနေ Washington မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်တွင်ခြိတက်လာခဲ့ကြသူတွေဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတန်းတူခွင့်ရေးလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့ဝါရှင်တန်ဒီစီတဲကအိမ်တစ်ခုကိုတမန်ဝင်အဆောက်အဦအဖြစ်သမ္မတဘရက်အိုဘားမားကသတ်မှတ်ပေးလိုက်ပါတယ်။ဒီအဆောက်အဦမှာတော့ဒီအမျိုးသမီးရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုသိမ်းဆည်းနိုင်ဖို့အထောက်အကူပြုမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့ဒီကမ္ဘာတခြားနေရာတွေကအမျိုးသမီးတွေရဲ့မဲပေးခွင့်နဲ့တန်းတူခွင့်ရဖို့လှုပ်ရှားခဲ့တဲ့သမိုင်းကြောင်းတွေမဟာဗျူဟာနီးဗျူဟာတွေနဲ့သူတို့ရဲ့အောင်မြင်မှုတွေကိုထိန်းသိမ်းချဖို့အထောက်အကူဖြစ်လိမ့်မယ်လို့အိမ်ဗျူရောကပြောပါတယ်။အဲ့ဒီနေရာကို Belmont Paul Equality National Monument လို့ခေါ်ဆိုသွားမှာဖြစ်ပြီးတော့ဒီနာမည်ဟာတော့အမျိုးသမီးတွေမဲပေးခွင့်ရဖို့တိုက်ပွဲဝင်ခဲ့တဲ့ National Women's Party ဥက္ကဋ္ဌ Elver Belmont နဲ့ဒီပါတီကိုထူထောင်သူ Alice Paul တို့ကိုဂုဏ်ပြုပြီးတော့ခေါ်ဆိုတဲ့နာမည်လေးဖြစ်ပါရဲ့ရှင်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရှင်အတာတင်းကြံနေတကူစူတောင်းမြစ်တာပို့တာမှုနဲ့အတူမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာမြန်မာပြည်သူတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုကြောင်းမနေ့ကထုတ်ပြန်တဲ့ Mr. Kerry ရဲ့မြန်မာတင်းကြံနေတကူစူတောင်းမှာဖော်ပြထားပါတယ်မှတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြထားပါတယ်ရှင
်အရင်နှစ်တွေလိုမဟုတ်ပဲမြန်မာပြည်သူတွေကိုယ်တိုင်ရွေးချယ်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာချိန်ဒီနှစ်အတာတကြံနှစ်တကူကာလကိုအောင်မြင်မှုမျှော်လင့်မှုတွေအပြည့်နဲ့ကျင်းပချိန်မှာအမေရိကန်ပြည်ထောင်စုကလည်းမြန်မာပြည်သူတွေအတွက်နှစ်တကူတကြံဆုတောင်းပို့သလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုဖတ်ပြပါတယ်
On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Thin Jen and the New Year.
မြန်မာအတာတကြံနဲ့နှစ်သက်ကူအခါသမယမှာသမ္မတဘာရက်အိုဘားမားနဲ့အမေရိကန်နိုင်ငံသားတွေကိုစားမြန်မာပြည်သူတွေထံကျွန်တော်အနေနဲ့နှွေးထွေးစွာဆုတောင်းမြတ်တာပို့သလိုက်ပါတယ်။တကြံဟာနှစ်သက်မှာယူဆောင်လာမဲ့အခွင့်အလမ်းတွေကိုကြိုးစိုးကျင်းပတဲ့အချိန်ခါလည်းဖြစ်ပါတယ်။ငြိမ်းချမ်းပြီးတရားဝါပြောတဲ့အပြင်ချစ်ကြည်ရင်းနှီးမှုရှိတဲ့အနာဂတ်တိဆောက်ရေးအတွက်မြန်မာနိုင်ငံသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဒီနှစ်သက်နဲ့အတူနောင်လာမယ့်နှစ်တွေမှာလည်းအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားဖို့မျှော်လင့်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲတွေဖြစ်ခဲ့ပြီးဒီအတွက်မြန်မာပြည်သူတွေကိုဂုဏ်ပြုချီးကျူးကြောင်းနိုင်ငံခြားရေးဝန်ကြီး John Kerry ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်။
This past year brought historic changes to Myanmar, including the inauguration of President U Thin Jaw on March 30th, a culmination of the first successful and peaceful transfer of power to a democratically elected government in more than 50 years.
နှစ်ပေါင်း50ကျော်တွင်ပထမဆုံးချိန်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံရတဲ့အစိုးရကိုအောင်မြင်စွာနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမှုရဲ့ရလဒ်ဖြစ်တဲ့ မတ်လ30ရက်နေ့ကကျင်းပခဲ့တဲ့တမရဦးထင်ကျော်ရဲ့ကျန်းသက်စာကျင်းဆိုပွဲအပါအဝင်မြန်မာနိုင်ငံရဲ့တမိုင်းတင်ပြောင်းလဲမှုတွေပြီးခဲ့တဲ့နှစ်မှာတွေ့ခဲ့ရတာဖြစ်ပါတယ်အခုလိုဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖော်ဆောင်ရမှာနှစ်ပေါင်းများစွာကြိုးပမ်းခဲ့ကြတဲ့စွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်အခုလိုနှစ်သက်ကူးအခါသမယမြန်မာနိုင်ငံမှာအောင်မြင်မှုကျင်းပနေချိန်မှာနှွေးထွေးတဲ့ဆုတောင်းမေတ္တာတွေပို့သရင်ကောင်းမွန်သောနှစ်သက်ဖြစ်ပါစေလို့အမေရိကန်ပြည်ထောင်စုကဆန္ဒပြုလိုက်ပါတယ
်အမေရိကန်သမ္မတဥဘာမကိုယ်တိုင်လည်းဧပြီလ6ရက်နေ့ကသမ္မတဦးထင်ကျော်ကိုဖုန်းဆက်ချီးကျူးစကားပြောဆိုချိန်မှာအတာတကြံနဲ့မြမနှစ်သက်ကူးအကျိုးအဖြစ်သမ္မတဦးထင်ကျော်နဲ့မြမပြည်သူတွေအတွက်ဆုမွန်ကောင်းပေးဖို့ကြောင်းပြောကြားခဲ့ပါတယ်အလားတူရန်ကုန်မြို့ကအမေရိကန်တပ်မတ်ကြီးစကော့တ်မာဆယ်နဲ့တန်ယုံမိသားစုတွေကလည်းနှစ်သက်ကူးမှာမြန်မာပြည်သူတွေအားလုံးရှင်လန်းချမ်းမြေ့ကြစေဖို့ဆုတောင်းထားတဲ့ဗီဒီယိုမှတ်တမ်းတွေကိုအမေရိကန်တန်ယုံ Facebook မှာဖော်ပြထားပါတယ်ရှင်
။နှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
my engine နိုင်တင်ပြတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တင်းကြံကာလအတွင်းရွှေပြောင်းအလုပ်သမားတွေလွတ်လပ်စွာအိမ်ပြန်နိုင်တယ်လို့ထိုင်းအစိုးရရဲ့အထူးအမိန့်ထုတ်ပြန်ချက်အကြောင်းတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံအတွင်းမှာပန်းရောင်ကတ် passport ယာယီ passport ကင်ဆောင်ပြီးတော့အလုပ်လုပ်နေကြတဲ့မြန်မာ Laos Cambodia နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုတင်းကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အကြောင်းထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိန့်နဲ့မနေ့ကထုတ်ပြန်ခဲ့ပါတယ်။ထိုင်းဆိုရအနေနဲ့အလုပ်သမားတွေကိုအိမ်ပြန်ဖို့ခွင့်ပြုရက်ပေးတာဟာနှဲပါနေတယ်လို့ဒီလိုဖြစ်ရတာဟာလည်းထိုင်းနိုင်ငံအတွင်းမြန်မာကျွမ်းကျင်အလုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေကြောင်းလို့လည်းမြန်မာအလုပ်သမားအရေးလှူရှာသူတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါထိုင်းနိုင်ငံဆိုရကနေနိုင်ငံထွေးမှာလွတ်လပ်ကန်နေတဲ့နိုင်ငံသားရွှေပြောင်းလူသမားတွေအတွက်တကြံကာလ10ရက်တွင်လွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အမိန့်ထုတ်ပြန်ထားကြောင်းထိုင်းချီဆိုင်မြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီတာဝန်ရှိသူတို့ဖြစ်သူကိုမိုးကျိုးကခုလိုပြောပါတယ
်ထိုင်းနိုင်ငံရောက်မြန်မာကမ္ဘောဒီးယားလာတဲ့သုံးနိုင်ငံမှာရှိတဲ့ရွှေပြောင်းလူသမားတွေအတွက်ရည်ရွယ်တာပေါ့ဗျာတကြံကာလမှာဤကင်တိုက်ပြီးပါပြန်ပြီးတော့ပျော်ရွှင်စွာရေပက်ကစားနိုင်ဖို့ရည်ရွယ်ပြီးတော့ထိုင်းဆိုရနေပြီးတော့10ရက်ပေါ့ဒီတော့လား7ရက်နေ့ကနေဒီတော့20ရက်နေ့ထိရွှေပြောင်းပါလေနေရကိုလွတ်လပ်စွာပြန်နိုင်တယ်အဲ့လိုပြန်တဲ့နေရာမှာတိုင်းအောင်ကလို့ခေါ်ရဲယာယီနေထိုင်လို့လို့ကံလက်မှတ်ပဲကင်တာခံတာယာယီပတ်ဖို့ပဲကင်တာခံတာအဲ့ဒီစားစားတဲ့အထောက်အထားတွေမှာတက်တမ်းမရှိရှိမရှိရှိတက်တမ်းမသေးနေနေပေါ့ဗျာလွတ်လပ်စွာပြန်လို့ရတယ်ခွင့်ပြုတာ10ရက်ပေါ့
ထိုင်းနိုင်ငံဝန်ကြီးချုပ်ကနေဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါပုံမှန်44ဆိုတာစစ်အစိုးရထိုင်းဝန်ကြီးချုပ်အတွက်ပေးထားတဲ့အထူးအနာတစ်ခုလည်းဖြစ်ပါတယ်ထိုင်းဆိုရအနေနဲ့မြန်မာလူ့သမားတွေအတွက်အိမ်ပြန်ဖို့ခွင့်ပြုရက်ဟာနှဲပါနေတယ်လို့ဘူမူကျိုးကဆက်ပြောပါတယ
်မြန်မာရွှေပြောင်းလူ့သမားတွေကကြားတော့အပြင်တစ်နှစ်ပတ်လုံးအလုပ်လုပ်ပြီးတော့ဒီကာလမှာပြန်ရတယ်ပြန်ရတဲ့အခါမှာဟိုတချို့ဆိုရင်ကျင်းလီနဲ့လို့မုန်ကင်းနဲ့လို့ပဲခိုးတိုင်းတို့ကတော့ထိုင်းနွားနယ်စပ်တမန်တွေကကတ်နေတဲ့ဟာတွေကစိတ်ကြံတာမရှိဘူးသခိုင်းတိုင်းတို့မန္တလေးတိုင်းတို့တချို့ဆိုကချင်ပြည်နယ်တို့ကယားပြည်နယ်တို့ပြန်မဲ့လူတွေကြတော့ဒီရက်အကန့်တည်းတော့မလုပ်တော့ဘူးနောက်သူတို့ကပြန်ကြတာကြီးကများတော့ဒီကလာကိုးသွင်းပြန်ကြတာများတယ
်မြန်မာရွှေပြောင်းလူ့သမားတွေအနေနဲ့တကြံရက်မတိုင်ခင်မှာမိမိတို့ရွက်ရွာကိုပြန်လည်ရှိကြတယ်လို့ရှင်ပြုယဟန်ခံအလှူဒါနပြုပြီးတကြံလုံးမှာထိုင်းနိုင်ငံမှာရှိတဲ့မိမိလုပ်ခွင့်ကိုပြန်ဝင်လည်ရှိကြပါတယ်အခုလိုထိုင်းဆိုရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့ထိ10ရက်လောက်ပဲခွင့်ပြုတာထိုင်းနိုင်ငံသွင်းမှာမြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုကြောင့်လို့ကိုမိုးကျူးကအခုလိုဆက်ပြောပါတယ
်သူရဲ့လုပ်ငန်းရှင်တွေကလည်းခွင့်မပြုခြင်းတွေပဲလဲခွင့်ပြုထားတာများတယ်ထိုင်းဆိုရကလည်းသူ့လုပ်ငန်းရှင်တွေကကျွမ်းကျင်လုပ်သားတွေကိုလက်မလို့ရအောင်ဒါအလုပ်လိုက်တိုက်ဆောင်ပြီးလုပ်ပေးရတာအခြေအနေရဲ့ပြောညီစွာမြန်မာရွှေပြောင်းလူသမားတွေရဲ့ကျွမ်းကျင်မှုကျွမ်းကျင်လုပ်သားတွေလက်မလို့ရအောင်အလိုလိုက်တိုက်ဆောင်လောက်တဲ့သဘောပါပဲထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းလူသမားသုံးပုံတဘောလောက်ပြန်ရပြီ
ဒီလိုပြန်တဲ့နေရာမှာလည်းနေစားကြိတ်ကနေအဆောက်သားတစ်ခုခုနဲ့စီစဉ်ပေးပြီးတစိမ့်သုံးထုတ်လုပ်ပေးဆောင်မှာဖြစ်ပြီးတော့ငွေကြေးတစ်စုံစရာလုံးဝပေးစရာမလိုဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုလမ်းကြောင်းကနေဝင်ထွက်နေတဲ့ passport ကန်ရွှေပြောင်းလုပ်သမားတူကတော့တက်ဆိုင်ရာထိုင်းစီစဉ်ရေးဂိတ်တွေမှာငွေပေးဆောင်နေရစဲလို့မွန်ဘာသာနဲ့ခုလိုပြောပါတယ
်။ဒါနောက်ကနှုံမောဘူးမောကတည်းကလည်းလောတာမရသည်နောက်ကပြန်ထောက်လောက်လန်းကောက်
သူပြောတာကတော့ဖျားသုံးစုလမ်းကတော့ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ဆက်သွားလာခွေတော့မရှိဘူး။ဒါပေမဲ့နားလည်မှုနဲ့ဝင်ထက်နေရတာပေါ့။သုံးစုကနေဘန်ကောက်ထိတော့ဂိတ်ပေါင်း20ကျော်တယ်အလင်းတင့်တယ်လို့ပေးဆောင်သွားရတာပဲ passport ကိုင်တဲ့သူကလည်းဂျာခန်ဘွဲစားတွေကနေတစိမ့်သုံးထုခဘတ်300လောက်တော့ယူနေတယ်အကုန်ကြများနေတာပေါ့ဆိုပြီးမွန်ဘာဒါလို့ပြောဆိုသွားတာပါ Tainan and Dingo, Nezamu Pit, Tachi Lake, Miaudi, Kodong, Sai Hid, Lanjang Dida, Tayawin Lanjang Pit, Nananga Suyagani, Tamatara Pibi, Janet Lanjang Deha, Tayawin Pit, Timamu Pit, we Kunja, Miara, Jang Yen Hulu, Eddie Shibian Lotomaga, Piovare, Yamanangama, Nanga Yimati, Mu, Siboy Nijamu, Ponsinum Jimmy Mune, we lend Hung Guamu the Jow, Tira Didiga, Lumiaviaha, Tainan and Dingo, Shibian Lotomapi, Aluka Nijayavare. လက်ရှိ2009ယူကပွဲအနိုင်ရအန်ဒီဆိုရတဲ့လက်ထက်မှာနိုင်ငံရဲ့အခြေခံအကြံတဲတွေကိုဖြည့်ရှင်းပေးနိုင်မယ်ဆိုရင်ပြည်တွင်းမှာပဲအလုပ်လုပ်ကင်ဖို့ဆန္ဒရှိကြောင်းရွှေပြောင်းလုပ်သမားတချို့ကပြောပါရယ်ထိုင်းနိုင်ငံတွင်းမှာတရားဝင်မြန်မာရွှေပြောင်းလုပ်သမားနှစ်တန်းလောက်ရှိမယ်လို့ထိုင်းလုပ်သမားဝန်ကြီးဌာနကနေထုတ်ပြန်ထားပေမဲ့တရားမဝင်အလုပ်လုပ်ကင်နေတဲ့အလုပ်သမားတွေများပြားစီးရင်
တော်ရရှိများရှင် NLD ပါတီဦးဆောင်တဲ့အစိုးရအသင်းနဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေကြပါတယ်နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုယ့်ဘက်ပါအောင်အရှိနဲ့အနောက်နိုင်ငံတွေကြောင့်လွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ည9:00နာရီတိုင်းလေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်မြမနှစ်တကူအတာတင်းချံကာလရောက်လို့လာပြန်ပါပြီ။တင်းချံကာလရောက်တိုင်းကျမတို့ VOA ဝိုင်းတော်သားတွေကသောတာရှင်တွေစိတ်ပန်းပြေစေဖို့တကြံအထိမ့်မှတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တကြံအကျိုးနဲ့မှာတော့မိမိဝင်းဖေးတီဆိုထားတဲ့ချမ်းမာတယ်ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ခံစားကြပါရှင်။ မတော်ထုတ်လွှင့်ပေးလိုက်တဲ့သင်္ချန်တချင်ကိုတောတာရှင်တွေနဲ့ချက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်းမှာ Asia Set 7 Juru ကနေဖန်ယူနာဆင်နိုင်ပါရရှင် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်
တန်းတဲ့ရက်ဖက်ဆက်ဆံရေးအပြင်းအထန်တဟဇာတရှိရှိအတူပူပေါင်းဆောင်ရွက်တာဟာတိုင်းပြည်ကိုတိုးတက်ရာတိုးတက်ကြောင်းရလက်ကောင်းတွေရလာတယ်လို့တိုင်းပြည်အင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့မြန်မာသမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်တန်းတဲ့ရက်ဖက်ဆက်ဆံရေးမှာမဟာတိုင်းချားတယ်လို့မဖြစ်စေချင်ဘူးလို့နေပြည်တော်သမ္မတအင်တော်မှာလုပ်တဲ့တဲ့ကြံပွဲတော်ကိုတက်ရောက်လာတဲ့ဧည့်သည်တွေကိုသမ္မတကပြောကြားခဲ့တာပါဒီနေ့ပြည်တော်သမ္မတအင်တော်မှာလုပ်တဲ့တဲ့ကြံအကြိုနေ့တဲ့ကြံပွဲကိုတော့ဒုတိယသမ္မတနှစ်ဦးအပါအဝင်အစိုးရပြည်ထောင်စုဝန်ကြီးတွေလွှတ်တော်ပိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်တို့တော့တက်ရောက်ခဲ့ခြင်းမရှိပါဘူးရှင်ကညာနိုင်ငံမှာထင်းထင်းချတဲ့ထိုင်ဝမ်သားတအုပ်ကိုတရုတ်နိုင်ငံကိုပို့ဖို့ကညာအနာဘိုင်းတွေကစစ်ဆင်နေပါတယ်ဒီအလားတူအရင်တုန်းကလည်းအခုလိုမျိုးထိုင်ဝမ်သားတွေကိုတရုတ်ကိုပြန်ပို့တာတွေရှိခဲ့တာမှာဒါဟာတရုတ်စီးပွားရေးကထိုင်ဝမ်သားတွေကိုပြန်ပေးဆွဲနေတာလို့ထိုင်ဝမ်ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ကညာနိုင်ငံနိုင်ရိုဘီမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုဒီထိုင်ဝမ်သား38ယောက်ကိုပြန်ပို့လိုက်တယ်လို့ဒီအနောက်အာရှနဲ့အာဖရိကရေးရာထိုင်ဝမ်နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်အန်တိုနီယိုချန်းကပြောပါရယ်ဒီထဲမှာ22ယောက်ကသူတို့ဆန္ဒနဲ့သူတို့လေရင်ပေါ်လိုက်ပါသွားကြပေမဲ့15ယောက်ကတော့လိုက်ဖို့ညှင်းခဲ့တယ်လို့သူကပြောပါရယ်အခုဖြစ်ရတဲ့ပတ်သက်လို့ကညာရဲတွေကိုထိုင်ဝမ်ကတရားစွဲဖို့စဉ်းစားနေတယ်လို့လည်းမစ္စတာချန်းကပြောပါရယ်ရှင်အမေရိကန်သမ္မတဥဘာမအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့ဒီကုန်သွယ်ရေးစာချုပ်ကြီးတစ်ခုကနေရရှိလာမဲ့အကျိုးမြတ်တွေကိုပြည်သူတွေပုံမနာနဲ့လက်ခံလာအောင်အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကမိန့်ခွန်းပြောဖို့ရှိပါတယ်။အစိုးရအရက်ဖန်နဲ့မူဝါဒပိုင်းဆိုင်ရာခေါင်းဆောင်တွေကိုဒီနေ့အင်္ဂါနေ့ Los Angeles မြို့မှာဝင်ကြီးကယ်ရီတွေ့ဆုံမိန့်ခွန်းပြောမှာပါ။ Pacific ရဲ့ဝင်ဒေသ12နိုင်ငံကြားကတမန်ဝင်လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP နဲ့ဒီအမေရိကန်နဲ့ဥရောပနိုင်ငံတမကရုညှိနှိုင်းရယူခဲ့ကြတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေး TTIP သဘောတူစာချုပ်တွေကနေရရှိလာမဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်လို့ဝင်ကြီးကယ်ရီကရှင်းလင်းပြောကြားမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောပါရရှင်။
ထိတ်တန့်ရောက်တဲ့အချင်းချုပ်ကိုမခင်ဖြူရဲကပြောပြပေးသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်ဒါရာဝါလီဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည 9:30 နာရီအထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေထိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.